ဘင်္ဂလားဒေ့ခရီးစဉ်မှာပေါ့နော်ဆရာတို့ဒီမြန်မာအစိုးရဘက်ကကိုယ်တိုင်တွေ့နေဒီဘင်္ဂလားဒေ့အစိုးရနဲ့ဒီဘာတွေများအဓိကထားပြီးဆွေးနွေးခဲ့ကြတယ်လဲမသိခင်ဗျ။
အဓိကတော့သူတို့စိတ်ဝင်စားတဲ့အတိုင်းပွင့်လင်းပြောနေတာဒါသူတို့ဖြစ်ပြီးတဲ့ဆိုတဲ့လူတွေပေါ့လေဒါတွေကြံခေါ့ပါညတာကိုသူတို့အဓိကတော့ပြောပါတယ်။နောက်ပြီးနှစ်နိုင်ငံသားပါလေဒီချစ်တွေ့မှုတွေမရှိဘူးပေါ့နော်အဲ့ဒါမျိုးလေးတွေလည်းပြောတယ်ပြောတဲ့ဟာလေးတွေကိုကျွန်တော်တို့ကတော့အပိုင်းကတော့ဘိုင်လက်ထရယ်ခေါ်တော့ပေါ့လေနိုင်ငံဆက်ဆံရေးပိုင်းပါပါတယ်။နောက်တစ်ပိုင်းကတော့ဒီသူတို့ဟိုဖြစ်ပြီးတဲ့ဆိုတဲ့လူတွေပြန်ယူရောပါဒီလက်ခံတဲ့ကိစ္စသူတို့အနေနဲ့တွေးနေတာပေါ့
ဒီလိုတွေ့ဆုံပွဲအပြီးမှာဒီဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝင်ကြီးကမီဒီယာတွေကိုပြောတဲ့ထားတာရှိတယ်ပေါ့နော်အဲ့ဒီမှာကဒီမြန်မာဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့သူတင်းချီပြီးတော့ပြန်ခိုးဖို့မြန်မာဘက်ကနေပြီးအဆိုပြုတယ်လို့ပြောထားတာရှိတယ်ဗျအဲ့ဒါဟုတ်လားမသိဗျမြန်မာ
ဘက်ကအဆိုပြုတာတော့မဟုတ်သူတို့သူနည်းနည်းလေးပြဇလန်ကိုတိကျနားရအောင်ပြပြမသိကျွန်တော်ပြောတဲ့ဟာတွေကအခုအသေးအစမ်းတစ်ခုမှတော့မဟုတ်ပေါ့နော်အရင်ကလည်းကျွန်တော်1988မှာတစ်ခါဖြစ်ဘူးတယ်နောက်က90နှစ်မှာဖြစ်ဘူးတယ်အဲ့တော့အဓိကတော့ကျွန်တော်တို့က92မှာဟိုပြေးသွားတဲ့အခါပြန်လက်ခံတဲ့သာဒကရှိခဲ့ဆိုတော့အဲ့ဒီတော့မှကျင်သုံးခဲ့တဲ့စံနှုန်းတွေအတိုင်းပဲဆိုကျွန်တော်တို့ကညောပါဒီစံနှုန်းတွေပေါ့နော်အဲ့ဒီမူတွေတကယ်ဖြစ်လို့ရှိရင်ဒီ criteria တော့ခေါ်တော့အဲ့ဒါတွေကျွန်တော်တို့ညောပါအဓိကထားပြီးတော့ဆွေးနွေးခဲ့တဲ့တော့
ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပြောသလိုဒီ93သဘောတူညီချက်လို့ဟာမျိုးပြောရလားဗျ
မနော93တဲ့ဆိုင်တော့တကယ်တမ်းနိုင်ငံသားမှရှိတဲ့နိုင်ငံသားရေးဝန်ကြီးတွေလက်မှတ်ထိုးတော့92ပေါ့92သဘောတူညီချက်ကိုခေါ်ပါတယ်အဲ့မှာပါတဲ့စံနှုန်းတွေအဲ့ဒီစံနှုန်းတွေအတိုင်းပဲကျွန်တော်ပြောတာအရင်ဟိုအခုမှအတိအဖော်တဲ့စံနှုန်းတော့မဟုတ်ဘူးအရင်အတည်းက criteria တွေရှိခဲ့တယ်အဲ့ဒီ criteria တွေအတိုင်းပဲလို့ကျွန်တော်အဓိကပြောခဲ့တာ
ဟုတ်ကဲ့ပါဆရာအဲ့လိုစစ်ပြီးတော့ဒီ criteria တွေနဲ့စစ်ဆေးပြီးတော့ပြန်ခေါ်မယ်ဆိုတော့ဒီဘယ်တော့ကထွက်ပြေးခဲ့တဲ့သူတွေကိုပြန်ခေါ်မှာလဲဆရာ
ကျွန်တော်ပဲ interview ဒီစိတ်ဝင်စားမှုတော့မျိုးမျိုးပြောတာပေါ့လေမျိုးပြောတဲ့အခါမှာကျွန်တော်တို့တွေကဇလန်92မှာတခါဖြစ်တယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့တွေကဒါတွေကိုနော်အဲတော့အဲ့ကာလာပေါ့ပြန်လက်ခံမှုအနေထားရှိတယ်ရှိတဲ့အခါမှာနောက်ပိုင်းကျတော့ဒီ UN AIDS ရဝင်ပါလာတယ်ပါလာပြီးတော့မြန်မာနဲ့သူရနဲ့ UN AIDS Center လက်မှတ်ထိုးတဲ့93ပေါ့လေအဲ့လိုမျိုးလေးတွေရှိခဲ့ဒါပေမဲ့ဟိုကျွန်တော်တွေရနဲ့စာနေဖွင့်ထားတာကဟိုပေါ်လာတိဖွင့်လာခဲ့တယ်2005တိဖွင့်ထားခဲ့တယ်2005တိဖွင့်ထားတဲ့ခါကျတော့အဲ့2005နောက်ပိုင်းမှာသူတို့တွေမလာတော့ဘူးဆိုတော့ကျွန်တော်တို့တည်းကစကန်နေကုန်သိမ်းလိုက်ပြီးစကန်နေပိတ်လိုက်တော့ပေါ့လေနော်အဲ့ဒါကိုသူတို့ကဟာမဟုတ်သူတို့ရှိမှာတောင်းနေရှိသေးတယ်ဆိုပြီးတော့ပြောတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့တောင်းနေရှိရစင်းတွေကပေးကျွန်တော်တို့ရှိမှာရှိရစင်းတွေတိုက်ပြီးတော့ကျွန်တော်တို့ရှိမှာစုစုပေါင်းလူ1015ယောက်ကတော့ကျွန်တော်တို့စင်းနေခိုက်တယ်အဲ့တော့အဲ့1015ယောက်ကတော့ကျွန်တော်တို့ပြန်လက်ခံပေးမယ်ဒါ2005မှာဖြစ်ခဲ့2005ဝင်းကျင်မှာဖြစ်ခဲ့တဲ့ဟာပေါ့လေ။နော်အဲ့လိုမျိုးဖြစ်နေပေမဲ့လည်းသူတို့ဘက်ကဘာမှထပ်ပြီးတော့ပြူချမ်းမှုရှိမလားဘူး။တဘောကသူတို့ကတော့ပေါင်းကနန်းပြောတယ်ကျွန်တော်တို့က2015ရောက်ပေါ့။အဲ့တော့ criteria ခုနကပြောတဲ့မူ region နဲ့အဓိကဆွေးနွေးခဲ့တာပေါ့လေ။အဲပြီးသွားတဲ့ခါကျမှသူတို့ကအဲ့ဒါကိုဟိုတွေးတဲ့ခါတိုင်းပြောတယ်ပြောတဲ့ခါကျွန်တော်တို့ကလေကောင်းပြီအဲ့ဒီမူ region နဲ့တော့ဆရာတို့ရတယ်။ဆိုတော့နိုင်ငံသားမှာပါရှိတယ်ဆိုတော့ဒီ foreign office consultation လို့ခေါ်တယ်ပြန်နိုင်ငံသားရေးမူဝါဒဆွေးနွေးပွဲဆိုတာရှိအဲ့ဒါကျွန်တော်တို့ရှိရဒီဟိုရှစ်ချိန်ကမှသူတို့ဘက်ကဖိတ်လို့သွားခဲ့တယ်။သွားတဲ့အခါဒီကိစ္စကိုလည်းပြောခဲ့တယ်ပေါ့လေ။ပြောခဲ့တဲ့အခါကျတော့အဲ့ဒါလေးတွေနော်2015ရောက်ဒီခေါက်ကပြောတယ်။အဲ့တော့ရိုးရိုးတော့မဟုတ်ဘူးဒါတွေကဟို starting point ပေါ့လေ။တကယ်တော့ဒီကဖြည့်ပြူဆိုတဲ့အခါကျတော့ဒါဆိုရင်တော့ကောင်းပြီ။ဒါတွေကိုအဲ့2015ရောက်ကိုစကားပြောအောင်ပြောတဲ့အခါကျရင်နော်ဟို joint working group နဲ့နည်းနည်းလေးဖိတ်ပြီးတော့ပြောကြတာပေါ့ဆိုပြီးတော့ joint working group ကိုကျွန်တော်တို့စကားပြောကြတာပေါ့။အဲ့တော့ joint working group ကလည်းအဲ့ဒီ2014တဲကနေပြီးသူအကြမ်းမြင့်သဘောတူခဲ့တယ်။အဲ့2015မှာသူတို့ကဖွဲ့စည်းဖို့ပုံပေးတယ်။2015ဖွဲ့စည်းဖို့သူတို့တခြားပြန်လေးလာပြီးတော့မှ2016 March လောက်မှာကျွန်တော်နေပြီးသူတို့ကိုပြန်ပြီးတော့အဆူပြုတ်ပဲပေးခဲ့တယ်ပေါ့လေ။ဆိုတော့အကုန်ပြောနေတဲ့ဟာလေးတွေကအရင်ရှိခဲ့တဲ့เนาะဒီစံနှုန်းလေးတွေအရင်ကနေပြီးတော့မှသဘောတူခဲ့တဲ့ဒီ joint working group ဒါလေးတွေကိုကျွန်တော်အဓိကထားပြီးတော့ဆွေးနွေးပြောကြခဲ့တာ။
အော်ဟုတ်ကဲ့ပါဆရာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်စဉ်နောက်ပိုင်းထွက်ပြေးသွားတဲ့သူတွေနဲ့ဒီအခုဩဂတ်25ဖြစ်စဉ်နောက်ပိုင်းထွက်ပြေးသွားတဲ့သူတွေအတွက်ကောဆွေးနွေးခဲ့တာမျိုးရှိသေးလားဗျအ
ဲအဲ့ဒါလည်းဆွေးနွေးတယ်ဗောလေဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအတိအကျပြောမစိုးရှင်ခုနနိုင်ငံတော်အတိုင်းပင်ပုံကိုယ်တိုင်လည်းသူ့ရဲ့မိကုံးမှာအတိအကျပြောခဲ့တယ်ပေါ့နော်အဲ့ဒီအတိုင်းပဲကျွန်တော်ဆက်ပြီးတော့ရက်ဒီဆွေးနွေးခဲ့တဲ့သဘော
အော်ဟုတ်ကဲ့ဆရာဒီလိုမျိုးပြန်စိစစ်ပြီးခေါ်မယ်ဆိုတဲ့ပုံစံမျိုးပဲလားဆရာ
အဓိကတော့ဟိုဘက်ဒီဘက်ကတော့စကားပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ joint working group ပေါ့နော်ဒါတွေကဟို2014-15ရဲ့ကနေပြီးတော့14ရဲ့သဘောတူတယ်ဒါဖွဲ့စည်းပုံဆိုတော့ဒါကိုအခြေခံပြီးတော့တယောက်တယောက်စကားပြောဖို့ဆိုတော့ joint working group နဲ့စကားဆက်ပြောမှရမယ်ဆိုပြီးတော့အဲ့လိုမျိုးလေးဆွေးနွေးခဲ့တာ
ဟုတ်ကဲ့ခင်ဗျာအခုခီးစဉ်အတွင်းမှာဒီအာစာဖွင့်နဲ့ပတ်သက်ပြီးတော့နှစ်ဖက်ဆရာတို့အစိုးရကြားဆွေးနွေးကြတာများရှိလားဗ
ျဒီအာစာလို့ခေါ်တဲ့ဒီအကြံဘက်ဖွဲ့ပေါ့လေကျမ်းဘက်ဖွဲ့နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီဝင်ကြီးချုပ်ရဲ့တမင်မှန်ပုတ်ပါလေဟိုအကြံပေးလားမသိဘူးဒီကိစ္စကိုသူတို့ပြောတယ်အဲ့တော့ပြောတဲ့ဟာကိုကျွန်တော်နေပြီးတော့မှဆရာတို့ကနေပြီးတော့အာစာဟာနိုင်ငံလို့ရဲ့ဒီပုံညာသူဖြစ်နေဆရာတို့ရဲ့ဒီဝင်ကြီးချုပ်ရဲ့အကြံပေးပုတ်ကပြောတာတွေးလိုက်တယ်ဒါကဘာပြောဒီလိုမျိုးပြောတယ်ဆိုတော့ကျွန်တော်တို့ကတော့တူသွားမဲ့ချက်ဆိုတော့သူတို့ကဒါဟာဒီအာသာနဲ့နိုင်ငံလို့ရဒီပုံညာသူဆိုတဲ့အရောသူတို့ထက်လောင်းပြီးတော့เนาะအတီးပြီးပြောတဲ့သဘောပါ
ဟုတ်ကဲ့ပါဆရာအခုလို့ဖြည့်ပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ